ဈေးဝယ်စနေရုံမြင့်တင်ရောင်းချခဲ့တယ်ဆိုတော့စံသွားလုပ်ငန်းရှင်တချို့နဲ့ဈေးဝယ်စင်တာတာဝန်ရှိသူတချို့တို့ကိုထိမ့်သိမ်းရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။တမဇင်းနှုတ်ထက်အမြတ်တင်ရောင်းချတယ်ဆိုတော့စာလုံငန်းရှင်23လေးကိုတန်းကျင်းနဲ့အခွန်စီးမြင့်တင်ချပြီးစာလုံငန်းရှင်ခလူဦးကိုတော့တရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒါပြင်အမြတ်တင်ရောင်းချ မော်ဝင် Aeon Orange Sewer Center Director ဂျပန်လူမျိုးတူတို့ပါဝင်ကြပါတယ်။စမ်းစီအခြေခံစားကုန်တွေကုန်စည်တုံးအဆမတန်တက်လာတဲ့နောက်စစ်ကောင်စီအနေနဲ့စမ်းစပါအသင်းချုပ်တာဝန်ရှိသူတွေနဲ့စမ်းလုပ်ငန်းရှင်တွေကိုခေါ်ယူစစ်ဆေးတာတွေရှိခဲ့ပြီးအဲဒီနောက်အယောင်စင်တာတော်တော်များများမှာစိုက်အိတ်တွေဝယ်လို့မရတော့ပါဘူး။အများပြည်သူအနေနဲ့စံတဘာအသင်းချုပ်ကရောင်းချတဲ့စိုင်းတွေမှာပဲအင်အောင်စုခွဲတန်းတွေနဲ့ဝယ်ယူနေကြပါတယ်။စံတဘာအသင်းချုပ်ကတော့သူတို့လျှော်စင်းနဲ့ရောင်းချနေတဲ့ဈေးနှုန်းဟာတနိုင်ငံလုံးမှာတပြေးညီရောင်းချပေးရမယ့်ဈေးဖြစ်တယ်လို့အသင်းတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်။ဒီချိန်ထဲမှာပဲခွဲတန်းနဲ့ဝယ်ယူရတဲ့စံနဲ့စီတွေကိုဈေးကောင်းပေးဝယ်တဲ့စိုင်းတွေမှာတဆင့်ပြောင်းရောင်းပြီးဝင်ငွေရှာကြတာတွေလည်းရှိလာတယ်လို့သိရပါတယ်။